မှုမရှိသေးတဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာတိုက်ပွဲတွေကြောင့်နေရက်စွန့်ခွာတင်းရှောင်ခဲ့ရသူတွေအနက်လောလောဆယ်လောက်ကိုင်းမျိုးကိုဒုက္ခသည်6000ကျော်ပြန်လည်ရောက်ရှိနေပြီလို့ဒုက္ခသည်ကူညီရေးအဖွဲ့ကပြောပါတယ်။ဒီဒုက္ခသည်တွေမှာလားရှိုးမျိုးကိုတင်းရှောင်နေသူတွေအပြင်တရုတ်မြန်မာနယ်စပ်နဲ့တရုတ်နိုင်ငံဘက်ကိုထွက်ပြေးသွားသူတွေလည်းပါဝင်တယ်လို့ကူညီရေးအဖွဲ့ကပြောပါတယ်။ဒီစပြေးဒုက္ခသည်တွေကိုအတင်းအကျပ်နေရပြန်ခိုင်းနေတာဖြစ်တယ်လို့လည်းကိုကန့်လက်နက်ကိုင်အဖွဲ့ကပြောပါတယ်။သတင်းပြည့်စုံကိုတော့ VOA သတင်းတော့မမေခသတင်းပေးပို့ထားတာနားဆင်ကြည့်ပါရှင်
။ဟုတ်ကဲ့ပါ။ဒီနေ့ဖေဖော်ဝါရီလတည်းကဖြစ်ပွားခဲ့တဲ့ကိုကန့်စင်မီဟာခုချိန်ထိဖြစ်ပွားနေသေးပါ။ဒီနေ့မနက်ပိုင်းမှာတော့ကိုကန့်ဒေတာလောက်ကိုင်မျိုးတွေကိုရှမ်းပြည်နယ်လာရှိုးမျိုးဘက်ကဒုက္ခသည်200ကျော်ပြန်လည်ပို့ဆောင်ထားတယ်လို့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာပြည်သူ့လွှတ်တော်အမတ်ဦးကျော်နေနိုင်ကပြောပါတယ်။ဒုက္ခသည်တွေအတွက်ကျောင်းဝင်းနေရေးပိုင်းနဲ့ပတ်သက်ပြီးကူညီဆောင်ရွက်ပေးနေတာတွေလည်းရှိတယ်လို့သူကခုလိုပြောဆိုလိုက်ပါတယ်
။147ကျောင်းကကျွန်တော်တို့ပို့လိုက်ပြီလေဒီနေ့ကျွန်တော်ရဲ့ဟိုလူမှုရေးအဖွဲ့က6ရောက်ပါတယ်။ရောက်လာရောက်နေပြီတဲ့အခုစဉ်သူတို့စိတ်ကြိုက်ပေါ့။ဒုက္ခသည်စခန်းမှာလည်းနေလို့ရတယ်။နောက်ကျွန်တော်တို့ကိုယ်အိမ်ကိုရွာလည်းပြန်လို့ရတယ်။ကြိတ်ချင်းကြီးအဖွဲ့လည်းကျွန်တော်တို့ဟွာပေးထားတာရှိတယ်လေ။နောက်ခွဲတို့ဘာလို့ပေးထားတာရှိတယ်ကျွန်တော်ကတော့ညကျွန်တော်ကစီစစ်စီးတယ်အဲတပတ်စာကြီးကုန်လို့ရှိရင်ပြန်ပြီးလာထုတ်လို့ရတယ်ကျွန်တော်တို့ကလောက်ကြရသကတင်မှာကျွန်တော်စီစဉ်ထားပြီးရှိတယ
်လက်ရှိမှာကိုကန့်ဒေတာလောက်ကင်မျိုးအတွင်းမှာဒုက္ခတဲ့ပေါင်း6100ကျော်ရှိတယ်လို့ပြောပါတယ်ဆက်မျိုးမှာတိုက်ပွဲတွေကြောင့်လူနေအင်ဂျီ300ကျော်ကျဆင်းခဲ့ရကြောင်းဒီလိုပျက်စီးသွားခဲ့တဲ့အင်ဂျီတွေကိုတမရာကြီးရဲ့တီးတန့်ရန်မုံငွေရရှိတဲ့အခါမှာပြန်လည်တိဆောက်ပေးနိုင်ဖို့အတွက်စီစဉ်ထားတယ်လို့လည်းဦးကျော်နေနိုင်ကပြောပါတယ်။ပြန်လည်ရောက်ရှိလာကြတဲ့ဒုက္ခသည်အများစုကဒုက္ခသည်စခန်းမှာမနေကြဘဲကိုယ့်နေရက်ကိုပြန်သူတွေညားတယ်လို့ဦးကျော်နေနိုင်ကပြောပါတယ်။အရင်က BP125 ကယ်ဆယ်ရေးစခန်းမှာရှိနေတဲ့ဒုက္ခသည်စခန်းကိုလောက်ကင်မှာရှိတဲ့အမှတ်နှစ်ရက်ကွက်ကော်ကျုံအလဲတန်းကျောင်းကိုပြောင်းရွှေ့ဖို့အာဏာပိုင်တွေကဒီလ15ရက်နေ့ကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးအတွက်ကော်မတီဖွဲ့ကကူညီလှုပ်ဆောင်ပေးနေတယ်လို့လည်းဦးကျော်နေနိုင်ကပြောပါတယ်။တရုတ်နိုင်ငံဘက်ကလည်းနိုင်ငံနေကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုနေရက်ကိုပြန်ဖို့ပြန်လည်ဆေးလွတ်နေတာတွေရှိပါတယ်။တရုတ်နိုင်ငံတွေကဒုက္ခသည်တွေလောက်ကင်မျိုးကိုပြန်လည်ရောက်ရှိလာပေမဲ့အချို့ကတော့နေကင်းဘက်မှာသာလောက်ကင်မျိုးထဲမှာနေပြီးညဘက်မှာတော့တရုတ်နိုင်ငံတွေကိုပြန်လည်တွားရောက်နေထိုင်တာတွေရှိတယ်လို့ဦးကျော်နေနိုင်ကပြောပါတယ်။လောက်ကင်မျိုးပေါ်မှာအရင်လိုစီးပွားရေးတွေပြန်လည်လှုပ်ဆောင်နိုင်ဖို့အတွက်စီးပွားရေးလုပ်ငန်းရှင်တွေကိုဖိတ်ခေါ်ထားတယ်လို့လည်းသူကခုလိုပြောဆိုလိုက်ပါတယ်
။လောက်ကင်မျိုးထဲမှာတော့အေးအေးချမ်းချမ်းရှိနေပြီလေ။ဒီအရင်တော့ကျွန်တော်တို့ဟို125မှာအများဆုံးရှိတဲ့အချိန်မှာကျွန်တော်တို့သုတ်ခတ်တဲ့စခန်းထဲမှာ5000ကျော်ရှိရတယ်။ခုကြတော့အခုကြတော့ကျွန်တော်တို့ပြန်ပို့တာတော့ကျွန်တော်ကျောင်းဝင်းထဲမှာအယောက်900လောက်ပဲရှိမှတယ်။ကိုယ်အိမ်နဲ့ကိုပြန်ကြတယ်။နောက်ပြီးမှတချို့တွေကြတော့ပြန်ပြီးမှကျုပ်ထဲမှာပြန်တဲ့သွားနေတဲ့အဖွဲ့တွေလည်းရှိသေးတယ်။ဆိုတော့အကုန်လုံးကတော့ကျွန်တော်မှန်းထားတာကတော့ကျွန်တော်သုတ်ခတ်တဲ့6000ကျော်တော့ရှိမှလို့အခုလည်းကျွန်တော်တို့ကတော့ဟွာပေါ့ကျွန်တော်တို့ကြံလေးစခုတ်နေပြီ။နောက်ကျွန်တော်တို့တော့ကျွန်တော်လုပ်ငန်းတွေလည်းပတ်အောင်ကျွန်တော်တို့ဒီကုနိုင်ငံတော်အစိုးရရောလုပ်ငန်းရှင်တွေကိုကျွန်တော်မြန်မြန်ဒါရင်းနှီးအရင်တော့ဟာလေးကိုဒါရင်းနှီးညွှန်တာမှုကျွန်တော်တို့လည်းဖိတ်ခေါ်ထားတာရှိတယ်။တကယ်အေးချမ်းသွားလို့ရှိရင်တော့ကျွန်တော်တို့လောက်ကြရတော့ခဏလေးပါပဲ။ကြံစီလာမှာပါ
။ကိုကန့်ဖုန်ကြားရှင်အဖွဲ့ကပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကတော့အာနာပိုင်တွေဘက်ကဒုက္ခသည်တွေကိုအတင်းအကျပ်ပြန်လွတ်နေတာတွေကြောင့်ဒေသခံတွေဟာဒုက္ခရောက်နေတယ်လို့ပြောဆိုလိုက်ပါတယ်။
သူတို့အတင်းအားမပြန်ခိုင်းတာပါသူတို့ကဘယ်နည်းနည်းလဲအဲတော့ကရှင်ပြတာက18ရက်နေ့လားမသိပါဘူးဆုံးတယ်ဥမာ18ရက်နေ့အဲဒုက္ခတဲ့စကားနဲ့အဝင်အထွက်ရှိရင်သူတို့ကတမန်နဲ့လမ်းပြင်ပြီးပြောတာပါချင်းချောက်ထားတာပါအဲကြောင့်သူတို့ကြီးပြန်ခိုင်းတာပါပြန်ပြီးတော့တချို့လည်းဒုက္ခရောက်တယ်ပြောတယ်ကျွန်တော်ကြားတော့တချို့ရွာကပြန်သွားတော့အဲမှလည်းအသက်ခံရတာပြောတာပဲ
တိုက်ပွဲတွေကတော့လောက်ကင်မျိုးအနီးတဝိုက်မှာဒီကနေ့နှစ်ဖက်တွဲဆုံမှုမရှိပဲငြိမ်သက်နေတယ်လို့သူကပြောဆိုပါတယ်။ဒါပေမဲ့လည်းလောက်ကင်အရှေ့မြောက်ဖက်မှာရှိနေတဲ့တောင်ကုန်းတွေဖြစ်တဲ့ရှီကောလင်းရှီတောက်ရှီနဲ့ရှောင်လူချန်စတဲ့နေရာတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ကိုကန့်ဖုန်ကြားရှင်အဖွဲ့ကရောကိုကန့်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကပါအတည်ပြုပြောဆိုထားပါတယ်။